လူရင်းနေစဉ်ဖြစ်ပျက်နေတဲ့လက်ရှိအခြေအနေတွေကိုဦးစားပေးဖော်ပြကြတဲ့အတွက်ပုဂ္ဂလိကသတင်းစာတွေပေါ်သတင်းစာဖတ်ပရိသတ်ကပိုစိတ်ဝင်စားမှုရှိပြီးဈေးကွက်ထဲမှာဝယ်လိုအပ်ကောင်းတာကြောင့်ပုဂ္ဂလိကသတင်းစာတွေရဲ့ရောင်းအားလည်းမြင့်တက်လာနေပါတယ်။အခုလိုပုဂ္ဂလိကသတင်းစာတွေထွက်လာတဲ့အတွက်အပတ်စဉ်ထုတ်ဂျာနယ်တွေရဲ့ရောင်းအားမှိမ့်သွားနိုင်တယ်ဆိုတဲ့သုံးသပ်မှုမျိုးတွေလည်းရှိနေပါတယ်။အပြည့်စုံကိုမဆုမုံကဆက်ပြောပြပါမယ်ခင်ဗျာ
။ဟုတ်ပါတယ်။ပုဂ္ဂလိကသတင်းစာတွေစတင်ထုတ်ဝေခဲ့တာအခုဆိုရင်သတင်းတစ်ပတ်နီးပါးရှိပြီဖြစ်ပါတယ်။ဆေးအုပ်ချုပ်ရေးကာလနောက်ပိုင်းဆယ်စုနှစ်များစွာ၏အတွင်းမှာမြန်မာနိုင်ငံမှာပထမဦးဆုံးပုဂ္ဂလိကပိုင်းနေစဉ်ထုတ်သတင်းစာတွေကိုပြီးခဲ့တဲ့ဧပြီလဆန်းကစပြီးတော့ထုတ်ဝေခွင့်ရခဲ့တာဖြစ်ပါတယ်။အခုလက်ရှိထုတ်ဝေနေကြတဲ့ပုဂ္ဂလိကနေစဉ်သတင်းစာတွေကတော့ The Voice Daily, Sun Or Chain, ရွှေနိုင်ငံသစ်နဲ့ပြည်တော်စုစတဲ့သတင်းစာ၄ဆောင်ဖြစ်ပါတယ်။ဝယ်ယူဖတ်ရှုသူများတဲ့အတွက်ဒီပုဂ္ဂလိကသတင်းစာဈေးကွက်ထဲမှာရပ်ပိုင်းအတွင်းမှာပဲဆောင်ရည်တွေတိုးလာပြီးတော့ရောင်းအားကောင်းနေတဲ့အတွက်ပြည်သူလူထုကပုဂ္ဂလိကသတင်းစာရဲ့လွတ်လပ်တဲ့သတင်းတင်ပြမှုအပေါ်မှာစိတ်ဝင်စားမှုတွေကိုပြသလိုက်တာပဲဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်။သတင်းကိုရေးဖတ်တဲ့လူတွေကတော့ဖတ်တယ်လေဖတ်တယ်ဆိုတာကလင်းကရဲ့အတွင်းကိုသူလည်းဆောင်ရည်ကဟိုနှစ်လောက်တက်လာတယ်။မကွိုင်းဆိုရင်လည်း2000ကနေပြီးတော့မှ4000ကျော်5000ဖြစ်လာတယ်ပေါ့နော်။ရှင်းနေကန်သူဆိုရင်လည်းသူကဟို3000ကျော်လောက်တော့သူလည်းအဲ့ဒါထုတ်နေရတယ်ပဲ။ထုတ်နေရတော့အခုကြည့်တော့ဆိုင်တွေကသူတို့ကတော့ဖြန့်ချီရတော့တေချာကြောင်ကြောင်ညရောက်အောင်တော့သူတို့မဖြန့်နိုင်သေးဘူး။ဒါပေမဲ့ရောင်းလို့တော့ပုံသွားတယ်ပေါ့နော်။ပုံသွားတော့အချမ်းချင်းပြောရင်တော့ဟိုစပြီးတော့လူတွေကြားတဲ့ကစရောက်ပြီပေါ့။ဒါပေမဲ့ညနေတွေဖေထုတ်တဲ့အချိန်ကြီးတော့မဖြစ်သေးဘူး။အဲ့မသိကြပါဘူးအဲ့ဒါကတော့အဲ့ဒီသတင်းစာတွေအကုန်လုံးဟိုဗါလဲအပြန်အဆိုင်ထွက်လာရင်တော့အဲ့ဒါကတော့ရန်ကုန်ကလုံးဝဖယ်သွားလိမ့်မယ်လေ
သတင်းစာထုတ်ဝေခွင့်နေလျှောက်ထားခဲ့ကြတဲ့အထဲမှာလောလောဆယ်သတင်းစာ16ဆောင်ကိုပြန်ကြားရေးဝန်ကြီးဌာနကနေထုတ်ဝေခွင့်ပေးထားပြီးတော့သတင်းစာ၄ဆောင်စပြီးတော့ထုတ်ဝေနေပြီဖြစ်ပါတယ်။အခုလက်ရှိထုတ်ဝေနေတဲ့ပုဂ္ဂလိကသတင်းစာတွေအနေနဲ့ရန်ကုန်နဲ့နယ်တွေမှာဝယ်လိုအားကောင်းနေပြီးတော့ဆောင်ရည်ကလည်းနှစတိုးလာနေတယ်လို့ The Voice Daily သတင်းစာအယ်ဒီတာချုပ်ဦးကျော်မင်းစွေကပြောပါတယ်။
ဆတ်ထုတ်တဲ့ဒီကမတောင်ဝယ်ဒီရဲ့မှာကုံတော်နောက်တတိယမှာဒီကုံတော်ဝယ်ခုတောက်ဆုံးမှာ၄ပါးအဲ့ဒါတရင်းကဟိုအပတ်စဉ်မှာဖော်ပြရတာရင်းနေပြန်ဖော်ပြရတာပါလေ
အခုထုတ်ဝေနေကြတဲ့ပုဂ္ဂလိကသတင်းစာတွေအများစုကလက်ရှိပြည်သူလူထုကြားမှာဖြစ်နေတဲ့သတင်းထူးတွေကိုဦးစားပေးဖော်ပြနေပြီးတော့အစိုးရထုတ်နေစဉ်သတင်းစာတွေထက်ရှင်းရင်တော့အစိုးရသတင်းကိုအချိန်နဲ့တပြေးညီဖော်ပြနိုင်ခွင့်နည်းနေသေးတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကဆက်ပြောပါတယ်။ဒါပေမဲ့လည်းအစိုးရနဲ့နီးစပ်တဲ့အာဏာရပါတီဖြစ်တဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကထုတ်ဝေတဲ့သတင်းစာမှာတော့အစိုးရသတင်းစာမှာပါတဲ့သတင်းတွေအတိုင်းအချိန်ကိုက်ဖော်ပြနိုင်ခွင့်ရှိတာကိုတွေ့ရတယ်လို့လည်းသူကဆက်ပြောပါတယ်
။အဲလူလူကတော့အခုကတော့ဈေးသက်သာတာရောဟိုနောက်သူကအစိုးရနဲ့ပတ်သက်တဲ့ဟာတွေကတော့သူ့မှာအဆုံဆုံးဖြစ်တာ။သူတို့ကတော့ဘယ်လိုမှသွားပြန်ဆိုင်လို့မရသေးဘူး။အဲ့ဒါလည်းသတင်းစာထုတ်တဲ့လူပုဂ္ဂိကတွေလည်းသူလည်းကြိုးစားနေကြတော့ပြောင်းလဲနေစဉ်ဆိုရင်ဒါချက်ခံရရထုတ်တာ။သူကတော့အဲ့ဒီသတင်းစာနဲ့တပုံစံလည်းပဲဒီလိုက်ထည့်တယ်အဲ့ဒါတွေကတော့တခြားလည်းကိုကကိစ္စတွေအငင်းပွားတာပေါ်လာတော့ပေါ့အစိုးရသတင်းတွေနဲ့ပတ်သက်ရင်တင်ကြေးရဟိုတို့သတင်းတွေဒီရောက်မယ်လို့ကတော့ဟိုဒီကလေးကတော့ပြောလာကြတယ်လေဦးရထုတ်တို့ပြောလာကြတော့ဒီလိုမှအငင်းပွားမှုတွေပေါ်လာတယ်အဲ့ဒါတွေကတော့ဟိုမရသေးဘူးနောက်တစ်ဖြည်းဖြည်းနဲ့တော့ဒါတော့ရသွားမှာပေါ့
နေ့စဉ်သတင်းစာတွေထုတ်ဝေဖို့ပြင်ဆင်နေကြတဲ့အထက်မှာလက်ရှိအပတ်စဉ်ဂျာနယ်တွေထုတ်ဝေနေတဲ့ဂျာနယ်တိုက်တချို့လည်းပါဝင်နေပြီးတော့နေ့စဉ်သတင်းဥတဲ့အတွက်နောက်ပိုင်းမှာအပတ်စဉ်ဂျာနယ်တွေရဲ့အခန်းကဏ္ဍဟာမှေးမိန်သွားပွဲရှိတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။အခုလက်ရှိထုတ်ဝေနေတဲ့ပုဂ္ဂလိကသတင်းစာတွေအပါအဝင်နောက်ပိုင်းမှာလည်းနေ့စဉ်ထုတ်ပုဂ္ဂလိကသတင်းစာတွေထုတ်တာတွေပို့ပြီးတော့အရေးအတွက်များလာမယ်ဆိုရင်တော့အပတ်စဉ်ဂျာနယ်တွေရဲ့ရောင်းအားကတိတိသားသားကျသွားနိုင်တယ်လို့လည်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ်။
အားလုံးကအခုထွက်လာကြမှာပဲလေ။ထွက်လာတဲ့အခါကျရင်ဟိုအစိုးရသတင်းစာနဲ့ပြန်ဆိုင်မှုကဒါတော့တပိုင်းဖြစ်လိမ့်မှာပေါ့နော်။ဟိုဒီဘက်မှာအရေးကြီးတာကအရင်တော့သတင်းစာမရှိခင်မှာအပတ်စဉ်သတင်းစာဆိုပြီးတော့မှအဲ့ဒါကြီးကတကယ်တော့ကြာနေတယ်ပေါ့။အဲ့ဒါကြီးကတော့နှိမ့်ပင်သွားမှာတော့ဒါတော့လုံးဝတွေ့ကြရတယ်။ဒါတော့ဟိုပြောဖို့ကိုမလိုဘူး။လုံးဝတွေ့ကြရတယ်။ဘာလို့လဲဆိုတော့သူကဟိုတပတ်မှတစ်ပတ်ထုတ်ရတဲ့သတင်းတွေဆိုအဟောင်းတွေပါတယ်။နောက်ဆောင်းပါးတွေပါတာများတယ်။ဆိုရင်အများစုကတော့အဲ့ဒါတော့နှိမ့်ပင်သွားမှာတော့တွေ့ကြရတယ်အဲ့ဒါ
အခုလက်ရှိအနေအထားမှာတော့သတင်းစာထုတ်ဝေတဲ့သူတွေအနေနဲ့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်နေဈေးကွက်တွေအထိဖြတ်မှုအခက်အခဲတွေရှိနေသေးပြီးတော့အချိန်ကန့်သတ်နဲ့ပေးနေတဲ့လျှက်စစ်တအားကြောင့်လည်းအချိန်မီပုံနှိပ်ထုတ်ဝေမှုတွေမှာအခက်အခဲရှိတယ်လို့သိရပါတယ်။လာမယ့်2013တကြံကာလပြီးရင်တော့လက်ရှိထုတ်ဝေနေတဲ့သတင်းစာ၄ဆောင်အပြင်ပြန်ကြားရေးဝန်ကြီးဌာနကထုတ်ဝေခွင့်ပြုထားတဲ့ပုဂ္ဂလိကသတင်းစာ16ဆောင်တွေကတချို့သတင်းစာတွေကိုလည်းထုတ်ဝေဖို့ပြင်ဆင်နေကြပြီးတော့တကြံအလွန်ကာလမှာတော့စတင်ထုတ်ဝေနိုင်ခြင်းရှိပါတယ်ရှင်။